စိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့တိုက်ပွဲတွေဖြစ်ပွားလာတာနှစ်လကျော်ကြာနေပြီဖြစ်သလိုတိုက်ပွဲအချိန်ကလည်းရော့ကျသွားတာမရှိသေးတဲ့အတွက်ဂျောင်းဝင်စစ်ဆက်ပေးမယ့်အဖွဲ့လိုအပ်နေပြီလို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်။ဘူးတီတောင်ပုံနှံကျော်ရသေတောင်ကြောက်တော်နဲ့မောင်နှောမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ဒေသခံ6000ကျော်ဟာစစ်ပေးဒုက္ခသည်တွေဖြစ်နေကြပါတယ်။ဒါအပြင်ရခိုင်တပ်မတော် AA ဟာကြေးရွာတွေထဲမှာအရသာအသွင်ယူပြီးပုံအောင်နေထိုင်တယ်ဆိုတော့အစိုးရတပ်မတော်ရဲ့ဆွဆွဲချက်နဲ့ပြည်နယ်အစိုးရအဖွဲ့ရဲ့ခွင့်ပြုချက်ကြောင့်တပ်မတော်နဲ့ရဲတပ်ဖွဲ့ကကြေးရွာတွေထဲမှာဝေရောက်ရှာဖွေစစ်ဆေးတာတွေလုပ်နေတာတွေလည်းရှိပါတယ်။ဒါကြောင့်ကြောက်ရွံ့ပြီးထွက်ပြေးတန်းရှောင်နေကြသူတွေလည်းရှိနေတယ်လို့သိရပါတယ်။တဆဲမှာပဲတပ်မတော်ကဒေသခံတချို့ကိုအေအေနဲ့ဆက်သွယ်မှုရှိမရှိဖမ်းဆီးစစ်ဆေးမေးမြန်းတာတွေရှိနေတယ်လို့လည်းဒေသခံတွေကပြောကြပါတယ
်။ကျောက်တဲ့ကတော့၃ရောက်လောက်ကတော့အဲ့မှာဖမ်းပြီးတော့ဟိုတောင်ကျော်လန်းထိလိုက်ပို့ရတယ်လို့ပြောနောက်ပြီးပြန်လွှတ်လိုက်ပါတယ်ညနေပိုင်းမှာ။ဦးကျော်စိန်တန်းရဲ့နောက်မော်လုံးရှေနောက်တယောက်ကမောက်ပန့်လိုက်ဆိုပြီးတော့အခုတော့မနေ့ကဒီကျောက်တဲ့မှာဖြစ်တာကတော့ဒီတက်ကနေပြီးတော့ရောပက်လို့အခုတက်ပြီးရောထိမှရှိပါသေးတယ
်။အမိမဖော်လို့တဲ့ကျောက်တန်းကြေးရွာသားတို့ပြောသွားတာပါ။ဖေဖော်ဝါရီလ၂ရက်နေ့ကရေသိတောင်မြို့နယ်ကြောက်တန်းနဲ့ရွေးဖို့ရွာကြားတိုက်ပွဲဖြစ်ပွားခဲ့ပြီးကာဒစီလည်းမိုင်းထိမှန်ခဲ့သလိုဒီနေ့မနက်ပိုင်းအထိကြောက်တန်းရွာအနီးမှာတိုက်ပွဲဖြစ်ပွားနေတယ်လို့အေအဖွဲ့နဲ့ဒေသခံတွေကပြောကြပါဗျ။အေတပ်ဖွဲ့ဝင်တွေဟာကျေးရွာတွေထဲမှာဒေသခံအသွင်ဆောင်ပြီးဝင်ရောက်နေတယ်ဆိုတဲ့တပ်မတော်ရဲ့ဆွဆွဲချက်ကိုအေအပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုလိုက်ပါဗျ။
ဒီကြားရတဲ့ခုလုံးကစိတ်ဆုံးသေးပါရောက်နေတာဆိုတော့ရွာသားတွေအနေနဲ့ကတော့သူတို့ရဲ့အသက်ပေးလုံခြုံဖို့အတွက်တော့တခုခုဖြစ်လာရင်ဆင်းပြီးတော့ပုန်းခိုနေဖို့အတွက်ကတော့သူတို့ကစီစဉ်ထားကြမှာပဲသူတို့ရဲ့အသက်အန္တရာယ်လုံခြုံဖို့အတွက်သူတို့ကသူတို့ဟိုတူထားတဲ့ဥစ္စာတွေဖြစ်မယ်ဒါဆိုတော့ဗမာစစ်တပ်ကသူတို့အကြောင်းမရှိလည်းနဲ့ကြီးနဲ့နေပြီးတော့ရွာတွေကိုဆန်းပစ်နေတယ်အဲ့လိုမျိုးဟိုပုန်းခိုကျင်းတွေ့တဲ့အတွက်ကြောင့်မလို့ကအေကရွာသူတွေဝင်နေတဲ့ဘာညာဆက်စစ်တဲ့ဥစ္စာကဒါအတိတ်ပဲမရှိတဲ့ကိစ္စပဲကြာ
ဒါပြင်တမတော်ကကြေးရွာတွေထဲဝင်ရောက်ပြီးဒေသခံတွေရဲ့ရွှေငွေတွေနဲ့အသုံးဆောင်ပစ္စည်းတွေယူဆောင်သလိုဒေသခံတွေကိုဖမ်းဆီးစစ်ဆေးရိုက်နှက်တာတွေရှိတယ်လို့အေအေကလည်းဆွဆွဲလိုက်ပါတယ်။အေအေရဲ့ဆွဆွဲချက်နဲ့ပတ်သက်လို့အနောက်ပိုင်းစစ်တပ်နာချုပ်တိုင်ဦးစင်မူဗိုလ်မှူးကြီးဝင်းစောဦးကို RFA ကဆက်သွယ်မေးမြန်းရမှာတော့
ကျွန်တော်တို့ကဟိုရူးအတိုင်းပဲလုပ်ပါတယ်ခင်ဗျာ။ဘာဒီမှာမတင်ကားလို့စင်စင်းတော့ကျွန်တော်ရဲနဲ့လုပ်တယ်။ကျွန်တော်တို့တက်တရားတော့ရဲတွေရဲ့လုံခြုံရေးကိုပေးရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကအပြင်းစည်းနေတယ်ပဲလုပ်ပါတယ်ခင်ဗျာ။အင်းအားရမှလည်းကျွန်တော်အဲ့လိုလည်းမလုပ်တော့ဘူးခင်ဗျာ။အဲ့လိုလုပ်ခဲလို့အရေးယူခဲ့တဲ့အရာရှိတွေအများကြီးရှိတဲ့အတွက်ကြောင့်မလို့အခုနောက်ပိုင်းမှာလုံလည်းမလုပ်ပါဘူးခင်ဗျာ။ကျွန်တော်တို့အရာရှိတွေရတဲ့တရားကိုနားလည်နေပါပြီခင်ဗျာ။ကျွန်တော်တို့ဒီဟာလုပ်တဲ့ဟာကိုကြာတော့ဟောလာတစ်ဖက်ဆောင်နေမဟုတ်ကဟုတ်ကတွေဒီကောင်တွေလုပ်တယ်။အေးဒီရွာထဲမှာဝင်တယ်ရွာထဲမှာနေတယ်ဒီကနေ့ရွာကိုနိုင်တဲ့စီနဲ့ဟိုအတောင်းတရားတောင်းကြီးတွေပါတယ်ဆိုပါးတွေပါတယ်ပိတ်ပဲရိုက်တယ်ဖုံးတွေပါတယ်သိမ်းသွားတယ်ဒီလိုဟောလားဒေသခံပြည်သူအပေါ်မှာဝင်တော့ဝင်ဖို့ဖြစ်အောင်လုပ်တယ်အကြောက်တရားနဲ့ဒီလိုတွေလုပ်တယ်ကျွန်တော်တို့ကအဲ့လိုမလုပ်ဘူးကျွန်တော်တို့ကအဲ့လိုလုပ်ပိုင်ကုန်လည်းမရှိဘူးအဲ့ဒီအေးလောက်တာကြတော့ဘယ်သူမှဘယ်မီလီယာမှမရဘူ
းနှစ်ဖက်တပ်ဖွဲ့တွေကြောင့်ပြီးခဲ့တဲ့ရပိုင်တွင်ရသေးတော်မြို့နယ်တမိနာကြီးရွာကအသက်9နှစ်အရွယ်ကလေးတူအသက်သေဆုံးခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ်ထောင်နဲ့ကြီးတဲ့ဒေသခံတွေစစ်ပေးဒုက္ခသည်ဘဝရောက်နေရတဲ့အပြင်အသက်ဆုံးရှုံးသူတွေရှိနေပေမဲ့လည်းတပ်မတော်နဲ့အေအဖွဲ့ခေါင်းဆောင်တွေဘက်ကတော့ငြင်းငြိမ်းအတွက်ဆွေးနွေးပြောဆိုမယ်ဆိုတဲ့စကားသံအခုထိမကြားရသေးပါဘူး။တိုက်ပွဲတွေကိုရပ်တန့်နိုင်ဖို့အတွက်ဂျောင်းဝင်နှိမ့်နိုင်ဖြန့်ပြင်းပေးမဲ့အဖွဲ့အစည်းတွေလိုအပ်နေပြီလို့ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်3ရဲ့အမျိုးသားထုတ်တော်ကိုယ်စားလှယ်ဦးခင်မုံလက်ကပြောပါတယ်
။အခုကတော့ငြင်းချင်းဆွေးနွေးပွဲတကားကိုဒီအစိုးရဖက်ကလည်းဖွင့်ထားတယ်ပြောတယ်။အေဖက်ကလည်းဖွင့်ထားတယ်ပြောတယ်။ဒါပေမဲ့တယောက်တကားပေါက်တယောက်ကဘယ်သူမှမဝင်သေးဘူး။ဒီလိုမဝင်ရေးဘူးဆိုရင်လေဒီနိုင်ငံတကာကညင်ချင်အခွင့်အရေးတွေ UN အခွင့်အရေးတွေကကြားဝင်ပြီးတော့ဖြည့်ရှင်းဖို့လိုတယ်အနည်းဆုံးအိန္ဒိယရှင်နိုင်ငံကညင်ချင်အခွင့်အရေးတွေကပေါ်ပါဝင်ပြီးတော့လှုပ်ဆောင်ပေးဖို့လိုတယ်အဓိကဒေသခံတွေပြည်သူလူထုကိုလည်းအဲ့ဒီဆွေးနွေးပွဲမှာပါဝင်ခွင့်ပေးဖို့လိုတယ်တကယ်ခံစားရတာကအဲ့ဒီဒေသခံလူမျိုးတွေပဲလေအဓိကတော့အားရှိတဲ့လူကရှော့ပေးရမှာပဲလေ
ရခိုင်ပြည်နယ်မြောက်ပိုင်းဘက်ကအခြေအနေတွေကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ